အမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့လေကောင်ကကျော်ပြေးအဆောက်အဦတွေရှိတဲ့နေရာမှာစနေနေ့ညကတနပ်ပစ်ခတ်မှုဖြစ်သွားခဲ့တဲ့အတွက်အနည်းဆုံး3ဦးသေဆုံးပြီး17ဦးထိခိုက်ဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကပြောပါတယ်မြို့လေကောင်မှာရဲတပ်ဖွဲ့တွေကင်းလက်နေတဲ့အချိန်ညသကောင်ဝန်းကျင်လောက်မှာတနပ်ပစ်ခတ်တန်တွေကြားခဲ့ရတဲ့အကြောင်းနဲ့တဦးတက်ပေါ်တဲ့တနပ်သမားတွေကလူအုပ်ထဲကိုတနပ်နဲ့ပစ်ခတ်ခဲ့တဲ့အကြောင်းမျက်မြင်သက်သေတွေရဲ့ထွက်ဆိုချက်ကိုကိုးကားပြီးရဲတပ်ဖွဲ့အကြီးအကဲ DF Space ကပြောပါတယ်ရဲရရှိတဦးကတနပ်သမားကိုပေး30လောက်အကွာကနေပစ်ခတ်ခဲ့ပေမဲ့သူ့ကိုထိတယ်ဆိုတာမသိရဘူးလို့ဆိုပါတယ်အမျိုးသားနှစ်ဦးနဲ့အမျိုးသမီးတဦးတေဆုံးသွားတယ်လို့ဆိုပေမဲ့သူတို့ရဲ့အမိတွေကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူးထိခိုက်ဒဏ်ရာသူရဲ့အခြေအနေကိုမသိရသေးဘူးလို့ဆိုပါတယ်အခင်းဖြစ်တဲ့နေရာကနေကြောင်းတို့တနက်နဲ့တိမ့်ဆေးရမိခဲ့ပြီးအခုချိန်ထိတော့ဖမ်းဆီးအရေးယူခံရသူမရှိသေးဘူးလို့ဆိုပါတယ်တရားခံကိုဖမ်းမိနိုင်ရေးအတွက်အနီးအနားမှာရှိတဲ့စံဒီရဲ့ကင်မရာတွေကိုရဲတပ်ဖွဲ့ကစစ်ဆေးခိုင်းထားတယ်လို့ရဲတပ်ဖွဲ့အကြီးအကဲ DF Space ကပြောပါတယ်ခင်ဗျာ